ဆော်ရီအရေဗျအရှင်မင်းသားမိုဟာမက်ဘင်ဆာမန်ကတုတ်တမရရှိချင်းဖင်ကိုရီယတ်မြို့မှာရှိတဲ့အယ်ယာမာမာနန်တော်မှာဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြီးကြပ်ခမ်းနားစွာကျူဆွခဲ့ပါတယ်။တမရရှိဟာအာရကဘာမှာအကြီးမားဆုံးတန်တမာဆက်ဆံရေးတွင်းမြင့်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့ဆော်ရီအရေဗျကိုမနေ့ဗုဒ္ဓနေ့ကရောက်သွားတာဖြစ်ပါတယ်။ဆော်ဒီဘက်ကလည်းအနောက်နိုင်ငံတွေနဲ့အဆင်တဆိုင်ဆက်ဆံလာရာကတခြားမဟာမိတ်အသစ်တွေကိုတိုးချဲ့တိစောက်လာနေတာဖြစ်ပါတယ်။ဆော်ဒီအရေဗျရဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်အမေရိကန်ကဝေဖန်ပြောဆိုနေတာနဲ့နိုမလာအတွင်းကျင်းပခဲ့တဲ့အမေရိကန်သမ္မတတက်တန်းဝဲရွေးကောက်ပွဲတွေမတိုင်ခင်ဆော်ဒီကရင်နံထုတ်လုပ်မှုရှော့ချလိုက်တာတွေကြောင့်အမေရိကန်နဲ့ဆော်ဒီအကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာကမ္ဘာစည်းဝါးအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နဲ့ဆော်ဒီအရေဗျတို့တွေ့ဆုံကြတာဖြစ်ပါတယ်။သမ္မတရှိဟာဒေတာတွင်းမှာတရုတ်တို့ရဲ့ဩဇာလောက်မှုမှုပိုရှိစေရေးအတွက်အခုလိုဆော်ဒီအရေဗျကိုသွားတာဖြစ်ပေမဲ့ဒီခီးစဉ်ကြောင့်အရှေ့အလယ်ပိုင်းဒေတာအပေါ်အမေရိကန်ကထားတဲ့သဘောထားမူဝါဒတွေပြောင်းလဲသွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ဂျီရောကပြောပါတယ်။ကမ္ဘာမှာလောင်စာစွန့်အင်အများဆုံးဝယ်ယူသုံးစွဲနေတဲ့တရုတ်နိုင်ငံဟာပင်လယ်ကွေ့ဒေတာရင်းနှံထုတ်လုပ်တဲ့နိုင်ငံတွေရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။